မနေ့ညနေပိုင်းကထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်အနီးထိုင်းဘက်ခြမ်းကအိမ်တအိမ်မှာကာလတံပိုးဘန့်ငွေတန်းများစွာတံပိုးရှိတဲ့စိတ်ကြွဆေးပြား၈သိန်းကျော်ကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမိခဲ့ပါတယ်။ဒီဆေးပြားတွေကိုမြန်မာဘက်ကတည်ဆောင်လာတာဖြစ်တယ်လို့လဲဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင
်။ထိုင်းနိုင်ငံတက်ခရိုင်ထက်ဆက်လူဝိုင်းမြို့နယ်ဝမ်တခီယံကျေးရွာအုပ်စုတောင်ရင်မြစ်နယ်ဘေးကအိမ်တအိမ်မှာဆိတ်ကြွဆေးတွေကိုထိုင်းနယ်ခြားစောက်တက်3936ကနေဖမ်းဆီးရမိကြတာပါဆိတ်ကြွဆေးတွေဟာမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်လာတယ်ဆိုပြီးသတင်းရထားတဲ့အတွက်ဧပြီလ25ရက်နေ့မှာထိုင်းနယ်ခြားစောက်တက်3936ကနေဝင်ရောက်စီးနှင်းရှာဖွေဖမ်းဆီးကြတာဖြစ်ပါတယ်ဒီလိုရှာဖွေဖမ်းဆီးမှုတွေလုပ်စင်မှာအဲ့ဒီအိမ်ထဲကစိတ်ကြွဆေးရောင်းဝယ်ဖောက်ကားသူလို့ယူဆရတဲ့လက်နက်ကင်ဆောင်ထားသူ2ဦးနဲ့အနှဲငယ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတရားခံလို့ယူဆရသူတွေကတော့မြန်မာနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သွားတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်။ထိုင်းနယ်ခြားစောက်တက်ကနေဘူးရစေးဝါ8,600အလုံးရေကိုတရင်ရထားတဲ့အိမ်ရဲ့မြေကြီးတွေအောက်ကနေရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။စိတ်ကြွဆေးတွေဟာထိုင်းနိုင်ငံဘက်ခြမ်းကိုဝင်ရောက်လာနေတယ်ဆိုပြီးကြိုတင်သတင်းရထားတဲ့အတွက်နေကြားဆောင်တက်တွေကသွားရောက်ရှာဖွေရင်းဖမ်းဆီးရမိကြတာဖြစ်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တက္ကရာဒုတိယမြို့တော်ဝင်ကိုယ်တိုင်လာရောက်ကြည့်ရှုစစ်ဆေးကြတာပါ။မူရင်စိတ်ကြွဆေးတွေရှာဖွေတွေ့ရှိခဲ့တဲ့အိမ်ဟာထိုင်းနိုင်ငံသားတဦးပိုင်ဆိုင်တဲ့အိမ်ဖြစ်ပြီးအဲ့ဒီအိမ်ကိုမြန်မာနိုင်ငံဘက်ခြမ်းကလာရောက်ငှားရမ်းနေထိုင်ခဲ့တာလို့ဆိုပါတယ်။နေကြားဆောင်တက်တီရဲ့စစ်ဖက်ဆိုင်ရာအကြီးကဲဘုံမှုနော့ဖုံးကတော့မြန်မာနဲ့ထိုင်းကြားမှာဘူးရဲစေးဝါးတွေကိုပူးတွဲဖော်ထုတ်နေတဲ့အတွက်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးတွေမကြာခဏဖမ်းမိခဲ့ပြီးဒီနှစ်ထဲမှာတော့အရေအတွက်အများဆုံးနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ရှင်။